ချင်းပြည်နယ်ထန်တန်မြို့ကစစ်တပ်တက်ဆွဲထားတဲ့နေရာကိုချင်းမြို့သားတပ်မတော်ကဦးဆောင်ပြီးဩဂုတ်28မနက်ပိုင်းကဝင်ရောက်တိုက်ခိုက်ခဲ့တာပါ။တနေကုန်နီးပါးတိုက်ပွဲဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်ကြဆုံးမှုရှိသလိုလက်နက်တွေလည်းသိမ်းဆီးရမိတယ်လို့ချင်းမြို့သားတပ်မတော်ပြောရေးဆိုခွင့်ရှိသူစလိုင်းထက်နီကာ VOA ကိုခုလိုပြောပါတယ်
။တနေကုန်နီးပါးတိုက်ပွဲဖြစ်တဲ့ထန်တလန်တို့ရဲ့တပ်ကုန်စခန်းကိုကျွန်တော်တို့သွားရလို့တိုက်ခိုက်တယ်။ကျွန်တော်တို့ဘက်က10ယောက်ကျော်တော့အကျဆုံးရှိတယ်ပေါ့။ပြီးတော့တို့ဘက်က30ဒီပါတော့သူတို့အကြဆုံးရှိတယ်ဒီသူတို့စီကနဲ့လက်နဲ့အချုပ်ရရှိတယ်သူတို့ကဒီစကမ်ပေါ်ကနဲ့အဲ့လိုပြီးတလို့ဂျက်ဖိုက်တာနဲ့နှစီအရှင်လာချဲသွားတယ်ပြီးတော့ဒီကသူတို့ကဒီလက်နဲ့ကြီးကိုပို့ပြီးတော့ဖြစ်တုံးတဲ့အနေထားမှာရှိတယ်လက်နဲ့ကြီးဆိုတာဟိုဟာခါသူတို့ရဲ့ဘူဟာကုန်းကနဲ့ထန်တနာလုပ်ပို့ကိုအဲ့လိုလက်နဲ့ကြီးနဲ့ပြစ်တာဆိုတော့ကျွန်တော်တို့ငိုကြကြီးပြန်ပြီးတော့ဆုပ်ပေးလိုက်ရတာပေါ့နော်
ထန်တလန်မြို့ကိုစစ်ကူလာတဲ့စစ်တပ်ကားကိုလည်းကြားဖြတ်တိုက်ခိုက်ခဲ့တာတွေလုပ်ခဲ့ပြီးစစ်တပ်ဘက်မှတိုက်ဆုံတာတွေဆက်ရှိနိုင်တယ်လို့လည်းသူကပြောပါရယ်လက်ရှိထန်တလန်မြို့မှာစစ်တပ်ရောချင်းကကွယ်ရေးအဖွဲ့တွေရောတက်ဆွဲထားပြီးအခြေအနေစောင့်ကြည့်တဲ့အနေအထားမှာရှိနေတယ်လို့လည်းပြောပါရယ်ထန်တလန်တိုက်ပွဲထိခိုက်တိုက်ဆုံမှုတွေနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်ထားတာမရှိသေးပါဘူးဒါပေမဲ့စစ်ကောင်စီအဖွဲ့တွေဖော်ပြနေတဲ့ Telegram Channel တွေမှာတော့ချင်းကကွယ်ရေးတပ်ဖွဲ့ဝင်တွေတိုက်ဆုံနေတဲ့ရုံလောင်းအချို့နဲ့တင်းစီရမိတဲ့လက်နက်တွေကိုဖော်ပြထားပါရယ်ထန်တလန်မြို့မှာခုလိုတိုက်ပွဲမဖြစ်ခင်ဩဂုတ်28ရက်နေ့ကတော့ဟာခါမြို့အနီးမှာတိုက်ပွဲဖြစ်ခဲ့သေးတယ်လို့ဒေသခံတူကအခုလိုပြောပါတယ်
။ဒီနေ့မင်းရဲ့ဝါမာညနေ6:00နာရီလောက်ကနေဟာခါမှာဒီခကြတော့ဘယ်လိုဝင်ကြီးရပါမလဲ။ဒီနေ့ချက်မနေ့ဆိုအဲ့မှာထန်တလန်ဖက်ဆိုင်ပြန်ကြည့်တော့လေထန်တလန်မြို့မှာအဲ့မှာတိုက်လေနေပြန်ဝေးတာနဲ့ဒီမနေ့ဆိုမူလင်းနဲ့ဟာခါနဲ့တို့ချောလက်မချီပြတာပေါ့ဒီဟာဟာမှာကတင်းငူနေနေနေမှာပေါ့တော့မူမချို့တဆုံးမှာအဲ့မှာအရင်ပြတာဟုတ်တယ
်ဒီကနေ့ဩဂုတ်29ရက်နေ့မှာတော့တိုက်ပွဲဖြစ်တဲ့တွင်မကြားသလိုဟာခါမျိုးဘော်ကနေလက်နက်ကြီးနဲ့ပြစ်ခတ်တာလည်းမရှိတော့ဘူးလို့ဒေသခံတွေကပြောပါတယ်အခုဩဂုတ်လ12ရက်ကလည်းချင်းမျိုးသားတက်မတော်ကဦးဆောင်ပြီးစစ်တပ်ရဲ့ဖလန်းမျိုးအခြေဆိုင်ခါလာရ268တဲ့ရင်ဌာနချုပ်နဲ့ဩဂုတ်လ14ရက်နေ့မှာထန်တလန်အခြေစိုက်ခလာရ269တည်ရင်ဌာနချုပ်တို့ကိုဝင်ရောက်တိုက်ခိုက်ခဲ့ပါသေးတယ်။ဝင်ရောက်တိုက်ခိုက်ချိန်အတွင်းလက်နက်အများပြားသိမ်းဆီးရမိပြီးစစ်ကောင်စီတပ်သားနှုတ်ဦးကိုဖမ်းဆီးရမိခဲ့တယ်လို့ချင်းအမျိုးသားတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။